ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်ဟာဩစတြေးလျနိုင်ငံသားရေးဝန်ကြီးအလက်ဇန်ဒါဒေါနာနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတာရိုအာဆိုတို့နဲ့ဒီကနေ့တွေ့ဆုံကြရမှာအီရန်နိုင်ငံနေနဲ့ယူရေနီယံတက်တူတပ်စီရေးလုပ်ငန်းတွေအလုံးဆိုင်ငံပြီး IAEA နိုင်ငံတကာနှုတ်ယူစွမ်းအင်အေဂျင်စီနဲ့ပြန်လည်ညှိနှိုင်းဆွေးနွေးပါလို့ဆော်ဩတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဩစတြေးလျနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတွေရဲ့စစ်မီမျိုးမှာဒီကနေ့ဂျုံဂျုံဟေးကြီးဝေးကျင်းပခဲ့ပြီးနောက်ပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်
။ဩစတြေးလျဝန်ကြီးအလက်ဇန်ဒါဒေါနာက
It's a very natural thing for Australia, Japan and the United States to meet together periodically and to talk about global...
ကုလိုဂျပန်နိုင်ငံရေးဝန်ကြီးအမေရိကန်ပြည်ထောင်စုနဲ့ကျွန်တော်တို့ဩစတြေးလျနိုင်ငံအရာရှိတွေခေါင်းဆောင်တွေမကြာခဏတွေ့ဆုံပြီးကမ္ဘာပြဿနာတွေကိုဆွေးနွေးကြတာဟာပုံမှန်လှုပ်ရှားစဉ်မျှဖြစ်ပါတယ်။ဒီကိစ္စကိုတရုတ်ပြည်စကြင်အရေးကြီးဖို့အတွက်ပူးပေါင်းကြံစည်နေတာလို့အယူအဆမလွဲသင့်ပါဘူးလို့သူကပြောသွားပါတယ်။
နိုင်ငံသားရေးဝန်ကြီး3ဦးစလုံးကအီရန်နိုင်ငံနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးစိုးရိမ်မကင်ဖြစ်ရပါကြောင်းအလေးအနက်ပြောဆိုကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အီရန်နိုင်ငံက IAEA နဲ့လုံးဝပူးပေါင်းဆောင်ရွက်ဖို့အရေးတိုက်တွန်းဖို့လိုအပ်ကြောင်းကိုလည်းပြောဆိုကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်ပြီးလည်း6နိုင်ငံပါဝင်တဲ့ဆွေးနွေးပွဲကိုမြောက်ကိုရီးယားနိုင်ငံအနေနဲ့ပြန်လည်ပါဝင်ဆွေးနွေးဖို့တိုက်တွန်းကြောင်းကိုလည်းအဲ့ဒီပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံကအရှိအာရှဒေသအတွင်းဆက်ဆံလှုပ်ရှားမှုတွေတိုးတက်လာတာကိုလည်းကြိုဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးရိုက်စ်ကတရုတ်ရဲ့စစ်ရေးအတုံးစီတွေကိုပွင့်လင်းထင်သာမြင်သာရှိစေလိုကြောင်းအစိုးရကပြောကြားခဲ့ပေမဲ့လို့လည်းအမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးကိုလိုလားပါကြောင်းပြောဆိုလိုက်ပါတယ်။